ကျေးတော်ရှင်ဆရာတော်ရှင်ဒီမြတ်ကြီးဗျာယနေ့ည1385ခုနှစ်တကုလဇန်2ရက်2024ခုနှစ်ဧပြီလ10ရက်ဗုဒ္ဓဟူးနေ့ညဓမ္မဒါနကုသိုလ်ရှင်များဖြစ်ကြသောဥခင်ဒေါ်စောတင်ဥဤငွေဒေါ်စိန်အာရေစုရဲ့ဥအောင်ဝင်းဒေါက်တာကြည်ကြည်ဝင်းသမီးတင်းနုဆိုးအေးမြတ်မွန်မိသားစုဆိုကိုကမ်းမီဖိုရောင်းဝယ်ရေးဝန်ထမ်းများနဲ့ဝေယုတ္တမမိတ်ဆွေများကောင်းမှုဒေါ်တင်နေအေးမွေးနေလူဥဝင်းမောင်ဒေါ်ပေါ်အင်းမိသားစုဥဤငွေဒေါ်စိန်အာရေစု၏သမီးဒေါက်တာအေးအေးမြင့်မိသားစုဥအောင်တင်အာရေစု၏ဒေါ်လင်းလင်းဝေသားကိုအောင်ကျော်မိုးမတ်သူဇာအောင်မြေဟန်နီထွန်းမင်းဟိတ်ခန့်တိတိထအောင်ရဲရဲမြင့်တက်မိသားစုဥသိန်းထွန်းအောင်ဒေါ်တင်နေဦးသားသမီးနှင့်မြေးများဖခင်ကြီးဥချုပ်ငါအာရေစု၏မိခင်ကြီးဒေါက်ခင်ခင်အေးမိသားစုကွယ်လွန်သွားသောနှစ်ဖက်မိဘများယေစု၏ဦးဝင်းအောင်ဒေါက်ခင်မြမြန်ထွန်းမိသားစုဖခင်ကြီးဦးအောင်နှင့်ကြီးကြီးများယေစု၏မိခင်ကြီးဒေါက်အောင်ရှင်နှင့်ဦးဝင်းဘိုးဒေါက်ခင်မြမြမိသားစုနှစ်ဖက်မိဘများကိုယေစု၏ဦးတန်းလွင်မြေဒေါ်နန်းရိတ်ဆံမိသားစုနှစ်ဖက်သောမိဘများယေစု၏ဦးတင်ဝင်းဒေါ်နီဟောအားအမှုထား၍ဒေါ်နီဒီဝင်းမိသားစုကွယ်လွန်သောဖခင်ကြီးဦးမျိုးနိုင်ဆယ်နှစ်ပြည့်အားယေစု၏ကိုကိုစီကိုမျိုးမဟာနီဝင်းတင်မိသားစုအဖွာတော်ငိုင်းငွေအာယေစု၏မဧဘရထေဝင်း36နှစ်ပြည့်မွေးနေ့လူဦးသိန်းလွင်ဒေါ်တီရာချိုတို့၏32နှစ်မြောက်မင်္ဂလာနှစ်ပတ်လည်တရားလူဟခင်ကြီးဦးကျော်အောင်ဆယ်နှစ်ပြည့်မိခင်ကြီးဒေါ်တင်နေဦးဦးမမောင်ကျော်တို့အာယေစု၏ဒေါက်တာတနာကျော်ဒေါ်မီမီကျော်မိသားစုကွယ်လွန်သူဖွာပြည့်သူဒေါ်မြသိန်းအာယေစု၏နှစ်ဖက်တော်မိဘများဦးထိတ်ထား၍မောင်အောင်မိုးမြင့်မသိသိသူမိသားစုကွယ်လွန်သူဥခိုင်ဆန်းလိုက်အာရည်စုပြီးမနှင်းမနှင်းမိုးအေးမဆုစုအေးမောင်လှထွန်းမမိုးနှင်းဖြူမိသားစုကွယ်လွန်သူဥအောင်မိုးအသက်52အာရည်စု၏ဒေါက်ခေါင်းရံနှင့်မိသားစုဥအောင်ကိုကိုဒေါ်အေးမီအောင်မြင့်တာမောင်ကောင်းခန့်မောင်ကောင်းခန့်ညံတမီမလာပြည့်ရမင်းမိသားစုအခင်ကြီးဥရေးစုအာရည်စု၏မိခင်ကြီးဒေါ်အင်းနုကိုမှုထား၍ဒေါက်တာဥညံစင်ဒေါက်တာဒေါ်ဝင်းဝင်းထေမိသားစုတို့မှစုပေါင်းစင်ကျင်းပပြုလို့အပ်သောအွန်လိုင်းဓမ္မသဘင်နှင့်ဆက်လျင်၍ကျေးတော်ရှင်ပါမခကျုပ်ဆရာတော်ဖျားကြီးမှတရားဒေသနာတော်များဟောကြားခြင်းဖြင့်ပေးသနာတော်မူပါယံဖျားပြည့်တော်ကျေးတော်ဆုံးဥခတ်၍ယူတည်စွာရှောက်ထားအပ်ပါသည်ဖျာ
တောင်းတူရာရှစ်ဆက်ကားကိုနေနောင်တကုလာဇန်နေ့ရက်2024ခုနှစ်ဧပြီလ10ရက်ဘုဒ္ဓဟူးနေ့၌အောနိုင်မဟောကြားတော်တွားရဝိပဿနာရှုပွားဤအပိုင်သုံးတရားဒေသနာတော်ဝိပဿနာရှုပွားလို့တဲ့ပုဂ္ဂိုလ်တွေအတွက်တရားရှာကိုမှတွေ့ဆိုတဲ့တိုင်ကိုတဏမရှိတဲ့ယုတ်တရားနဲ့တရားတွေကိုပဲဝိပဿနာရှုရတာဖြစ်တယ်လွန်ခဲ့တဲ့နေ့ရက်ကမျက်စိနဲ့မျက်လုံးနဲ့ပတ်သက်တဲ့တရားရှုွက်ကိုဟောပြီးပြီဒီကနေ့အပိုင်သုံးမှာနာနဲ့အတန်နဲ့ပတ်သက်တာနဲ့ပတ်သက်ပြီးဘလို့ရှိရမယ်ဆိုတာမြတ်စွာဘုရားဟောတာတဲ့အတိုင်းနော်မတတ်ဘူးပဲဘုရားလည်းဒီသုတ္တမအရှင်းရှင်းလေးပဲဟောတာတွားရဝိပဿနာတွားရဆိုတာနှစ်ခုပေါင်းပြီးတော့အကြောင်းတရားကနှစ်ခုပေါင်းမှအကျိုးတရားတစ်ခုဖြစ်လာအဲ့ဒါနဲ့ပတ်သက်ပြီးတော့ဟောတာသူစံတော့မဟုတ်ဘူးဒီနေ့ဟောမကတော့နာနဲ့ပတ္တတာကိုမတ္တာနာယူကြရအောင်ရှင်ဥစွာဖရာဟောတဲ့ပါဠိလေးကိုနားထောင်ကြည့်ပေါ့တောတင်္စပဋိစ္စတတ္တိစဥပ္ပစ္စတိသောတာဝိညာဏဆိုလိုတဲ့အဓိပ္ပာယ်ကသောတာဆိုတာအဲ့တော့နဲ့ပဲပြောရင်နာပေါ့အတန်ကြားတဲ့နာနေရကြည့်တခုလို့ပြောတာမဟုတ်ဘူးအဲ့ကြတော့အတန်ဘုဖယူနိုင်တဲ့ တဲ့ပါရှိတဲ့စိတ်ခွာတဏ္ဏအတာတော့အဲ့ဒါဝိဇ္ဇောတပတာတလို့ပြောတယ်သောတပတာရဆိုတာအတန်ကိုဖန်ယူနိုင်တဲ့နေရာဥပပါတဲ့သူလို့ဆိုရင်ဒီတယ်လီဗီရှင်လွင့်တဲ့အခါမှာလွင့်တဲ့ဆက်ကလွင့်လို့ရှိရင်ဒီအနေအန္တနာဆိုတာနဲ့ဖန်နာပဲနော်အန္တနာလေးနဲ့ဖန်လိုက်ရုပ်လေးဖန်မိတယ်အတန်လည်းဖန်မိတယ်အဲ့ဒါလိုပဲနာကလည်းပဲအတန်ကိုဖန်မိတယ်အဲ့ဒီဖန်မိတဲ့နေရာနေရာကြည့်တခုလုံးပြောရမှာဘူးအဲ့တော့ကိုယ်တဏ္ဍာမရှိတယ်သောတာပတ္တာလို့စပေသုံးမှာတော့နာအကြည့်လို့ပါသက်ပြကြတယ်အကြည်ဆိုတဲ့အိဗေကမျက်စိအကြည်ကြတော့အိဗေရှင်းနေ။နားအကြည်ကြတော့နားဘယ်လိုလုပ်အကြည်ဖြစ်မလဲ။ဆိုလိုတဲ့အိဗေကအင်္ဂလိပ်လိုပြတ်တဲ့ကကြတော့စစ်စစ်တည်းဤရာလို့ပြတ်။အတန်ကိုကြားနိုင်တဲ့နေရာအဲ့ဒါကိုပြောနော်။ပတ္တာဆိုတာအကြည်လို့ပါသက်ပြတ်မဲ့အစာအယုံမှုဖန်ယူနိုင်တဲ့နေရာလို့အဲ့လိုပြန်တော့ပူရှင်တယ်ဘာလို့လဲဆိုရင်မျက်စိကတော့အကြည့်ဆိုတာမျက်လုံးလေးအကြည့်နေတာဆိုပြောလို့ရတယ်နာအကြည့်နှာခေါင်းအကြည့်လက်ရအကြည့်ကိုယ်ကာယအကြည့်ဆိုအဲ့ဒါတွေကျတော့ပြောရတာမရှင်းဘူးပေါ့နော်ဒါပေမဲ့ပတ္တာရဆိုတဲ့စကားလုံးကတော့အယုံနေပေါ်တွင်ထင်ရတဲ့နေရာမျက်စိကတော့မမြင်လို့ပဲ reflection ဖြစ်တဲ့နေရာ reflect ဖြစ်တဲ့နေရာကိုဆိုလို့အခုနာကြတော့အတန်ကြားတဲ့နေရာအဲ့လိုပဲမှတ်တယ်နော်ဘောနော်စစ်တည်းဤရာကိုမှနာရှိနေတာပဲနာရှိုံနဲ့ကြားပလားမြတ်စွာဘုရားကကြားတယ်ဆိုတဲ့ကဘယ်နှခုရှိတယ်လဲဆိုတာနဲ့ပတ်သက်ပြီးပြန်ဆောင်ပြောင်းဒါဝိပဿနာကမ္မဋ္ဌာန်းမယ်နော်ဝိပဿနာကမ္မဋ္ဌာန်းဆိုတာကိုရှိတာကိုသိအောင်လုပ်ရတယ်ကိုသိနေတာတလွဲသိနေနော်ဒီသုတ်ဓမ္မနေဓမ္မမနေတော့ဟာမတပိနဘိတော့အတ္တလို့ရှုခိုင်းတာမပါဘူးအခြေခံကအရိယစာပါဖြစ်တယ်ငါလည်းမဟုတ်ဘူးငါလည်းမဟုတ်ဘူးတတော်လည်းမဟုတ်ဘူးငါဖြစ်တာလည်းမဟုတ်ဘူးသဘာဝတရားဖြစ်တာများတော့ဝိပဿနာအထွေနော်အလိုသို့သောဒီသုတ်တန်ကြတော့သဘာတရားကစာဟောတာများဆိုပြအဲ့တော့ကိုမရှိတဲ့နာလေးကိုနာလေးအောင်တော့အပေါင်းကြက်ဘယ်မှာကသောတင်္စပဋိစ္စသတ္တိစ္စဥပိ္ပစတိသောတာဝိညာဏသုလိုရေဒီဘေကနာယေပြိမကဖြစ်ပေါ်လာတဲ့အတန်ရဲ့အဲ့ဒီနှစ်ခုကိုဆွဲပြုပြီးတော့ဇာတိစိတ်ဆိုတဲ့သောတာဝိညာဉ်စိတ်ဖြစ်တယ်လို့ပြောတာ။အဲ့ဒီကရှင်းရှင်းလေးပဲပြောတာရှင်းရှင်းလေးပဲပြောတာအဲ့တော့ကိုနာလေရပါကကြပြီးတော့တည်တဲ့စိတ်ဟာဘယ်မှာရှိနေလဲဘယ်မှာမရှိဘူးနော်ဘယ်နေရာမှာရှိတာမဟုတ်ဘူးနာရဲ့အတန်ရဲ့ဒီနှစ်ခုဆုံလိုက်တဲ့အခါကျတော့ဇာတိစိတ်လေးပေါ်လာတာဥပမာပဲစောင်းနဲ့စောင်းယူနဲ့လက်နဲ့ဒီကတိုက်တဲ့အခါပါစောင်းနဲ့ထပေါ်လာအဲ့ပတိခေငါဆောင်းတန်ကပဲပါနေတော့ဆိုပဲမမရှိဘူးနော်ဆောင်းညူတဲ့မှလည်းမရှိဘူးဆောင်းအိုးတဲ့မှလည်းမရှိဘူးတီးတဲ့လက်တဲ့မှလည်းမရှိဘူးစီတန်ဆိုရလဲတူတူပဲစီမျက်နှာပြင်ရှိတယ်စီမျက်နှာပြင်ကိုလက်နဲ့ပုတ်လိုက်မယ်သို့မဟုတ်ဒုံးနဲ့ရိုက်ခတ်လိုက်မယ်ဆိုရင်စီမျက်နှာပြင်ရဲ့ရိုက်ခတ်တဲ့ဒုံးရဲ့ဒီနှစ်ခုကိုကြောင်ပြူပါအသံဆိုရဖြစ်လာတယ်ဒီအတန်ကစီတယ်မှာရှိနေလားမရှိဘူး စီတီတဲ့လက်တို့တုတ်တဲ့မှာရှိလားဆိုမရှိဘူးဘယ်အရောက်လာတယ်အကြောင်းကြောင့်ဖြစ်လာအဲ့ဒီတိုင်းပဲကြားတဲ့ကြာတိစိတ်ဆိုတာအာဘယ်နေရာမှာရှိနေတာလဲဘယ်နေရာမှာမရှိဘူးအကြောင်းကြောင့်ဖြစ်လာတယ်အဲ့ဒါကိုသဘောပေါက်အောင်ကြည့်ဖို့လိုတယ်ဝိပဿနာဆိုတာနော်ဝိပဿနာဆိုတာအာယုန်တကူတဲ့ဘောမှာစိတ်ငြိမ်းနေအောင်လုပ်တဲ့သမထမဟုတ်ဘူးသမထနဲ့မတူဘူးဝိပဿနာကတတိနဲ့ပညာနဲ့သွားတာသမာဓိနဲ့သွားတာမဟုတ်ဘူးကိုယ့်ကိုယ်စဉ်းစားကြည့်နာရှိယုံနဲ့ကြာလာမကြာဘူးကိုယ်ခုစကားပြောတဲ့ရလိုက်ကြာသေးလားမကြာဘူးနော်အတန်ပေါ်လာမှကြာတယ်ဆိုဖြစ်နေလူတိုင်းမှနာရှိနေတယ်နော်အတန်နဲ့နာနဲ့ဆုံးလိုက်မှကြာသည့်ဆိုတဲ့စိတ်လည်းပေါ်လာတယ်ဒီအတန်ကိုအယုံပြုတဲ့စိတ်ကလည်းနော်ဒီနှစ်ခုဆုံးမှပေါ်တာအဲ့တော့အကြောင်းကိုအမိပြုပြီးတော့ဖြစ်တာသူကသူရှိနေတာမဟုတ်ဘူးအရှိတရားမဟုတ်ဘူးအဖြစ်တရားအဲ့ဒါကိုပြောတာပဋိစ္စသမုပ္ပန္နဆိုတာနော်အကြောင်းကိုဆွဲပြီးမှဖြစ်လာပဋိစ္စသမုပ္ပါဒဆိုတာအကြောင်းတရားပဋိစ္စသမုပ္ပန္နဆိုတာအကျိုးတရားအဲ့ဒီဟာအကြောင်းတစ်ခုဆွဲပြူမှဖြစ်နိုင်တာတော့ဘုဆုမဖြစ်ဘူး။အတန်ရလိုက်လို့ရှိရင်ဘယ်သူမှကြားတော့ဘူး။လူတိုင်းကနာရှိနေတယ်။နာရှိတယ်ကြားလာတယ်ကြားသိစိတ်ဖြစ်လာဆိုဖြစ်ဘူး။အတန်နဲ့နာနဲ့ဆုံးသွားပြီဆိုမှကြားသိစိတ်ဖြစ်တာ။အဲ့တော့ဒီစိတ်ကလေးဖြစ်ပေါ်လာဖို့ရအကြောင်းတစ်ခုရှိတယ်။အကြောင်းတစ်ခုကဘာလို့နာရဲ့ကောင်းခြင်းနာပိနေလည်းမကြရအောင်နာပိနေလည်းမကြရအောင်နာကံနေလည်းမကြရအောင်အတန်မရှိရင်လည်းမကြရအောင်တက္ကတလားကိုတယောက်တည်းနေတဲ့ကတိတ်စိတ်နဲ့ဘာသာမှမကြအောင်မဟုတ်လားနာတော့ရှိတာပဲဒါပေမဲ့အတန်မရှိဘူးတက်မရှိတော့မကြအောင်အဲ့တော့ဒီနှစ်ခုဆုံးမှဖြစ်တဲ့ဆိုတာလေးကိုသဘောပေါက်ဖို့လိုတယ်နော်ဒါဖြင့်အဲ့ဒီစိတ်ကလေးရဲ့ဘက်ကထွက်လာတာတော့ဆိုရင်နာကိုအမိပြုပြီးတော့ဖြစ်လာလို့သူ့ကိုသောတာဝိညာဉ်စိတ်လို့ခေါ်တယ်။သောတာမှဖြစ်ပေါ်လာတဲ့စိတ်နာကိုအမိပြုပြီးတော့ဖြစ်လာတဲ့စိတ်ကိုသောတာဝိညာဉ်စိတ်လို့ခေါ်တယ်။သူကနှလုံးသားကလာတာမဟုတ်ဘူးနာကလာတာ။နှလုံးသားတော့ရှိတယ်နာပင်နေမကြရဘူးလေ။နော်နာကံနေမကြရဘူး။နှလုံးတော့ရှိတယ်အဲ့တော့အခုကိုရှိပါမှနှစ်ခုနော်နှစ်ခုနောက်တစ်ခုတိုးလာတဲ့ခါကျတော့သကုန်းမြတ်စွာဘုရားကတွာရဝိပဿနာနှစ်ဆုံးမှုဝိပဿနာရှုတာသောတင်စာပဋိစာသတ္တေစာဥပ္ပစ္စတိသောတဝိညာဏနာယေအချင်းနေကောင်းတဲ့တော်မဲ့ဖြစ်နေတယ်နာရဲ့ကြားနိုင်တဲ့အနိဒာရှိတဲ့နာရဲ့ဖြစ်ပေါ်လာတဲ့အတန်ရဲ့အဲ့ဒီနှစ်ခုကိုအကြောင်းပြုပြီးတော့ကြာတိစိတ်ဆိုတာလေးတွေဖြစ်လာတယ်ဒါဖြစ်လာပုံလေးကိုပြောတာတရားပဲနှစ်ခုတော့ဆိုရင်သုံးခုဖြစ်တာနော်နာကတစ်ခုအတန်ကတစ်ခုနာကိုယုတ်တရားလို့ခေါ်တယ်အတန်ကိုလည်းယုတ်တရားလို့ခေါ်တယ်ဒီယုံနှစ်ခုပေါင်းစုံလိုက်တဲ့အခါဖြစ်ပေါ်လာတဲ့ဇာတိစိတ်ကြတော့နန္တရားလို့ခေါ်တယ်။ကဲအဲ့တော့ယုတ်ဖြစ်တာနဲ့နံဖြစ်တာဒါပဲရှိတယ်။နော်။နော်ဒီနှစ်ခုစုံလိုက်တဲ့အခါမှာဇာတိစိတ်ဆိုတဲ့သောတာဝိညာဉ်စိတ်တွေကဖြစ်လာတယ်။ဒါကသိရမယ့်ဟာဟုမြတ်စွာဘုရားကပြောလိုက်တာ။ပြောလိုက်တာ။အဲ့တော့စဉ္ညင်သုံးတရားမှပါတော့တော်တန်အနိစ္စံအခုပြောတဲ့နာဆိုတာထာဝရလားကနာလားကြည်လိုက်ဘုသူနာမထာဝရမရှိဘူးနော်ထာဝရမရှိဘူးဆိုတာအသက်ပိုင်ချာနဲ့ပြောလို့လည်းရတယ်အခိုင်တန်နဲ့လည်းပြောလို့ရတယ်ဘုသူနာမထာဝရမဟုတ်ဘူးအခုဖြစ်အခုပြတ်သွားတဲ့ဟာမျိုးပဲဖြစ်တယ်ထပ်ထပ်ဖြစ်နေလို့မသိတာဆိုပါစို့မြည်ရည်တွေကစီးနေတော့ မနေ့ကလည်းဒီရေပဲဒီနေ့လည်းဒီရေပဲလို့စိတ်ထဲကထင်နေတာမဟုတ်ဘူးအရင်ရေတွေကပြီးသွားပြီဒါနောက်ရေအလာတုဖြစ်လို့သိပ္ပံဆရာတွေကတော့ပြောတယ်လူခန္ဓာကိုယ်မှာရှိတဲ့ဆယ်လေးတွေဟာနော်25စက္ကန့်လောက်ဆိုရင်ပြတ်သွားနောက်တစ်အသစ်ပြန်ဖြစ်တယ်ပြပြီးတော့နောက်တကူအသစ်ပြန်ဖြစ်လာတယ်အခုနာဆိုရလေရုပ်ပေါင်းနဲ့ဖွဲ့စည်းတာရဲ့အရာဖြစ်တယ်သူကအပိဓမ္မာသဘောအရာပြောမယ်ဆိုရင်ကြာနိုင်တဲ့အနေဒါလေးကသောတပတ္တရာယုတ်လို့ခေါ်တယ်အဲ့ဒီသောတပတ္တရာယုတ်ကလေးဟာသူတခုတည်းနေတာလားသူတခုတည်းယတိလို့မရဘူးဘသူတွေနဲ့တွေ့နေလို့ဆိုရင်သူကပတဝီအဘောတေဇောဝါယောဆိုတဲ့တတိပိပါကိုမိပြီးတော့ဖြစ်နေတာအဲ့ဒီပေါ်မှာသူယက်တိရတယ်ပြီးတော့သူနဲ့အတူတူဘသူတွေရှိသေးလဲလို့ဆိုရင်နော်တတိလေးပါဖြစ်တယ်သူတတိလေးပါပေါ်မှာခွဲလို့မရအောင်တွေ့နေတာကအစိယုအနံ့ယုအရာသာယုတ်နဲ့ဩဇာယုတ်မဟာဘုကလေးပါမဟာဘုလေးပါကိုမိပြီးတော့ဖြစ်တဲ့ဥပါဒယုတ်ကလေးပါအဲ့ဒီယုတ်ရှိခုအယုတ်တိုင်းမှာပဲရှိတယ်နော်အဲ့ဒီယုတ်ရှိခုအပေါ်မှာသောတပတ္တရာဖြစ်တာအဲ့ဒါတွေနဲ့တွဲပြီးတော့ဖြစ်နေတာခွဲလို့မရဘူးတွဲဖြစ်တာအဲ့ဒီပေါ်မှာပါဌပသီလို့ဆိုစီဝိတာဆိုတဲ့အသက်ယုတ်ပါရှ िख ုရဲ့သောတပတ္တရာရဲ့စီဝိတာရဲ့ပေါင်းလိုက်ရင်10ခု10ခုစုယုတ်ပေါင်း10ခုအဲ့ဒီမှာရှိတယ်အဲ့ဒီယုတ်ပေါင်း10ခုတည်းကကြားရဲဆိုတဲ့အသိစိတ်ဖြစ်တာကသောတပတ္တရာယုတ်ကိုမိပြီးတော့ဖြစ်တာသောတပတ္တရာယုတ်ဒီတစ်ခုပဲမိလို့ရတယ်။ဒါပေမဲ့သောတပတ္တရာယုတ်ဒီဟာသူကသူယက်တိနိုင်လားဆိုမယက်တိနိုင်ဘူး။စေနာကြီးလေးမယက်တိနိုင်ဘူးစာ။ခုဘုန်းကြီးတို့တွေထိုင်နေကြတယ်။ကျမ်းမော်ထိုင်တာ။နော်။ကျမ်းမရှိဒီလိုထိုင်လို့ရမလား။မရဘူး။ဒါပြင်ဒီကျမ်းကြီးကရောအောက်ကပြည့်ကြီးမရှိရင်ထိုင်လို့ရမလား။မရဘူး။လေတယ်ဘသူမှထိုင်မရဘူး။နော်။စင်းစင်းရှိနေလို့ထိုင်လို့ရအဲ့ဒါပဲသောတပတ္တရာယုတ်လေးရလည်းပဲမဟာဘုလေးပါလို့ခေါ်တဲ့တကြီးလေးပါတကြီးလေးပါရဲ့အစင်အနအတ္တအစင်အနရတာဩဇာဆိုတဲ့ယုတ်ရှိခုရဲ့စီဝိတာလို့ဆိုတဲ့အသက်ဆိုတဲ့ယုတ်ရဲ့ယုတ်သက်ရဲ့သောတပတ္တရာရဲ့ပေါက်လိုက်တဲ့အခါကျတော့ယုတ်ဆဲခုအပေါင်းသောတတကကလလို့ခေါ်တယ်ယုတ်ဆဲခုအပေါင်းအဲ့ဒီယုတ်ဆဲခုအပေါင်းနဲ့မှအခုပြောနေတာကသောတပတ္တရာယုတ်လေးတစ်ခုကိုပဲပြောတာအဲ့ဒါနာကြတိုင်းတာအဲ့ဒီပတာရယုတ်လေးပြက်သွားရင်ကြတာလေးရှိနေပဲလို့ပြကြတော့နော်မျက်စိမှဆိုရင်အကြည့်ယုတ်လေးပြက်သွားရင်မမြင်ရတော့အဲ့တော့တော့တန်းစားနာကိုအမိပြုတယ်လို့ပြောလိုက်ရင်နာဆိုတာဒီအတန်အာယုတ်တွေကိုဖန်ယူနိုင်တဲ့ယုတ်တရားအဲ့ဒီယုတ်တရားကဘယ်ဟာရတာလို့ဆိုအတိတ်ကံကြောင့်ရတာအတိတ်ကံကြောင့်ဖြစ်လို့သူ့ကိုကမ္မဇယုတ်လို့ခေါ်တယ်ကံကြောင့်ဖြစ်တာအဲ့ဒါကြောင့်မလို့ artificial လုပ်လို့မရဘူးနော် AI နိပညာနဲ့ဒီကြောင်လုပ်လို့မရဘူးအတုအယောင်ကတော့ဖြစ်နိုင်တယ်ကြားတယ်လို့လို့တော့ရှိတယ်ဒီလိုလူကြားတယ်လို့ကြားတာတော့မဟုတ်ဘူးနော်အဲ့တော့ဒါကကံကြောင့်ဖြစ်တဲ့ယုတ်ကမ္ပဇာယုတ်လို့ခေါ်တယ်တတ္တဆိုတဲ့နောက်ကအဲ့ဒီနာနဲ့လဆက်သွဲလာတဲ့တတ္တယုတ်အတန်ဆိုတာရောဘသူတွေနဲ့အတူဖြစ်တော့ဆိုလို့ရှိရင်တတ္တယုတ်ကလည်းတွဲပြီးတော့ဖြစ်တာသူတခုတည်းပုံဘူးเนาะဘသူတွေနဲ့တွဲတော့ဆို မဟာဘုတ်လေးပါးရဲ့အစီရဲ့အနံရဲ့အရသာရဲ့ဩဇာရဲ့ဆိုတဲ့ခွဲလို့မရတဲ့အခြေခံရုပ်ရှိပါအဲ့ဒီရုပ်ရှိပါကိုမိပြီးတော့တတ္တဆိုတဲ့နာနဲ့သာတည်နိုင်တဲ့ရုပ်တစ်မျိုးအတန်ဆိုတာနာနဲ့မသိရမျက်စိနဲ့မြင်လို့မရဘူးနှာခေါင်းနဲ့နားကြည့်လို့လည်းမရဘူးနော်သူအယုတ်နဲ့ပဲသူသိတယ်အတန်ဆိုတဲ့ယုတ်ကိုနားတစ်ခုကပဲသိနိုင်တယ်မျက်စိကအတန်ကိုသိလို့မရဘူးနှာခေါင်းနဲ့အနံ့ခံလို့မရဘူးရှားနဲ့အရသာခံလို့မရဘူးခန္ဓာကိုယ်နဲ့စတတ်ကြည့်လို့မရဘူးနော်နာမကလွဲပြီးတခြားတွေမသိနိုင်ဒါကြောင့်မို့အတန်ကိုသောတာဝိညာဉ်ရလို့ခေါ်တယ်သောတာနဲ့မှသိနိုင်တဲ့ယုတ်တရားကိုယ်ကတော့သဘောပေါက်နိုင်တဲ့ဟာတွေပဲနော်အတန်ဆိုတာနားနဲ့မသိလို့ရတယ်အဲ့ဒီအတန်ကအကြောင်းတရားကပါတယ်လို့ဆိုရင်စိတ်ကြောင့်ဖြစ်တယ်ဥဒုကြောင့်ဖြစ်တယ်ကံကြောင့်ဖြစ်တာမဟုတ်ဘူးအတန်ကနော်ကံကြောင့်ဖြစ်တာကတော့အတန်ဖြစ်တဲ့နေရာတွေကကံကြောင့်ဖြစ်တာရှိတယ်တကြွကြတော့အတန်ကောင်းနေအတန်ဩဇာကောင်းနေကမ္ဘာဇာယုတ်ဒီကောင်းလို့ရှိရင်ပထဝီကောင်းလို့ပထဝီတန်နှစ်ခုရိုက်ခတ်လို့အတန်ဆိုတော့ပေါ်တာခုခေတ်ကတော့ပိုကဲကောင်းလို့ခေါ်တယ်အတန်အိုးပေါ့အတန်အိုးစပိလို့ပြောမဲ့ဆိုလို့ရှိရင်ကံကြောင့်ဖြစ်တဲ့ပထဝီတန်ရဲ့စိတ်ကြောင့်ဖြစ်တဲ့ပထဝီတန်ရဲ့အဲ့ဒီပထဝီတန်နှစ်ခုရိုက်ခတ်လို့အတန်ပေါ်တယ်လို့ပြောတယ်နော်အတန်ဖြစ်တာအဲ့ဒါကြောင့်ဖြစ်တာကံကြောင့်ဖြစ်တဲ့ဆိုတာကခုနကအတန်ဖြစ်တဲ့နေရာကတော့ကံကြောင့်ဖြစ်တာအတန်ကတော့ကံကြောင့်ဖြစ်တာမဟုတ်ဘူးကောင်းခြင်းမကောင်းခြင်းကြတော့အတန်ဖြစ်တဲ့နေရာနဲ့ဆိုင်တယ်တော်သဘောပေါက်ဖို့လို့လေနော်တချို့ကြတော့အတန်ကောင်းတယ်တချို့အတန်မကောင်းဘာဖြစ်လို့လဲကံကထုတ်လို့လိုက်တဲ့ကမ္ပဇပထဝီစိတ်ကြောင့်ဖြစ်တဲ့ပထဝီညံ့နေလို့ရှင်သမကောင်အခုဘုန်းကြီးသမ်းမဲ့ကြည်နော်ကမ္ဘာသာပထဝီကလည်းညံ့နေစိတ်ကြောင့်ဖြစ်တဲ့အတန်ကလည်းညံ့နေတော့အတန်ကောင်ထွက်တော့နော်ဒါကံနဲ့မဆိုင်သူကစိတ်နဲ့ဆိုင်နေနောက်တကူကဥဒုနဲ့ဆိုင်နေအဲ့တော့အတန်ဖြစ်တဲ့အကြောင်းကနှစ်ခုရှိတယ်စေရဥဒုရတောင်မှုတတ်တော်တွေ့သမုဋ္ဌာတော်စိတ်ကြောင့်လည်းဖြစ်တယ်ဥဒုကြောင့်လည်းဖြစ်တယ်စိတ်ကြောင့်ဖြစ်တာတွေကလူတွေစကားပြောတာတွေကစိတ်ကြောင့်ဖြစ်တာတရိစ္ဆာန်ဒီအတန်ထုတ်တာစိတ်ကြောင့်ထွက်တာစင်ကောင်းကြီးကဘလောက်ကြည်ကြည်အတန်ကြတော့သူကသိသိပြီနော်ပယတန်လို့စူးနေတာတချို့ကတော့အတန်သိပြီမလို့အကောင်သေးပြီမလို့တချို့ငက်တွေကြတော့အတန်ညအကြီးကြီးနော်မတူတာအကောင်သေးတာကြီးတာလည်းမတူဘူးအတန်အိုးနဲ့အဆိုင်နဲ့ပေါ်တာအဲ့တော့စိတ်ကြောင့်ဖြစ်တယ်နောက်တစ်ခုကဥဒုကြောင့်ဖြစ်တယ်ဥဒုကြောင့်ဖြစ်တဲ့ဆိုတဲ့အတန်ကလေတိုက်တဲ့အခါမှာသစ်ပင်တွေလုံးတယ်အတန်နေကြာရတယ်မိုးချိန်နေအတန်နေကြာရတယ်နော်အဲ့ဒါတွေကဥဒုကြောင့်ဖြစ်တာတခါတည်းကကိုယ်ပိုက်တည်းကလည်းပဲကူကူကူနဲ့အော်ရရှိတယ်ဥရုကြောင့်ဖြစ်တာအဲ့ဒါအဲ့တော့အတန်ဆိုတာစိတ်ကြောင့်ဖြစ်တာရှိတယ်ဥရုကြောင့်ဖြစ်တာရှိတယ်ကံကြောင့်ဖြစ်တာမဟုတ်ဘူးနော်သို့တော့ကံနဲ့ကင်းလာလို့ဆိုမကင်းဘူးဒါမို့အတန်ကောင်းခြင်းလို့ရှိရင်ခေါင်းလောင်းတို့လှူပြီးတော့ဆူတောင်းရင်တန်ကောင်းတယ်လို့ပြောတယ်နော်ဆူမတောင်းတောင်းတာရတတ်တယ်โอ้กอตกะตถิตาวุฒุကိုကြည့်မယ်ဆိုရင်သူရှေးဘဝတုန်းကသူကကောတုဟလိကလို့ခေါ်တဲ့လူတယောက်ကုပိယောဂလို့ပဲကုစေယောဂတစ်မျိုးအဲ့ဒီကုစေယောဂတစ်မျိုးကိုအဟိဝတာရောဂလို့ခေါ်တယ်ရှေးတော့လည်းရှိတယ်เนาะကုစေယောဂတစ်မျိုးအဟိဝတာရောဂအင်္ဂါထွက်ပြေးပါတိယောဂနှုတ်မဆွေကုသခါရ ကုဆက်ခံတဲ့ကိုဗစ်တုန်းကလိုပဲကူတာလင်းလင်းမြန်မြန်ကူတယ်သိတယ်အဲ့တော့အဟိဝတရောဂါဖြစ်တော့ကသူတို့ဇနီးမောင်နှံနှစ်ယောက်ထွက်ပြေးလာခဲ့ကြတယ်တခြားရက်သွားပြီးတော့လုံးလုံးကြတယ်လုံးလုံးလွဲ့ကလမ်းမှာရိတ်ခါရီးပြတ်အစာရီကငတ်လာပဲရောက်သွားတော့ဆိုရင်နွားကြောင်သားရွာရောက်သွားတယ်အဲ့မှာနွားကြောင်သားကခွေးတကောင်ပွေထားတာရှင်ခွေးမကြီးတကောင်ပွေထားတယ်အဲ့ဒီနွားကြောင်သားကပစ္စည်းကဗုဒ္ဓကိုလည်းဆုံးကတ်တယ်နေတိုင်းနှိုးကနာနှိုးနဲ့ချက်တဲ့နှိုးတမင်းကိုမျက်နှာကတ်တာသူတို့ဧသည်ရိစာပြတ်ပြီးတော့ရောက်လာတဲ့သူတို့ဇနီးမောင်နှံကိုလည်းပဲအဲ့ဒီနွားနှုတ်တမင်းကိုပေးတာငတ်လာတဲ့အခါကျတော့အတိုင်းစာမရှိသူကစာတော့သိရောစာမကြည့်ပဲနဲ့နော်ဘယ်ရပဲဖြစ်ဖြစ်ဥပဖြစ်လို့မရအောင်စာမကြည့်တဲ့ယောဂနဲ့သူသိသွားတယ်မသိခင်ခွေးမကြီးကိုသူကအားကြတယ်ကြည်တယ်ဒီခွေးမကြီးကဝဝလေးလေးနေတိုင်းနိုးနဲ့ချက်တဲ့တမင်ငယ်လေးစာနေရတယ်ဆိုပြီးတော့အဲ့ခွေးမကြီးကိုစိတ်ထဲမှာကန့်ကောက်လိုက်တာလို့တွေးတာသူသိသွားတော့အဲ့ဒီခွေးမကြီးဝင်နေရောက်တာနိစ္စယင်ဖြစ်တတ်တယ်စိတ်ညွတ်သွားရင်ဖြစ်တတ်တယ်အဲ့ရောက်လာတော့မကြခင်ခွေးလေးပွေးလာနော်အဲ့ဒီသူကသိသွားတယ်သူ့မျိုးသမီးပဲကြိုက်တယ်အဲ့ခွေးလေးဖြစ်တဲ့အခါကျတော့ပစ္စေကဗုဒ္ဓကလည်းနေ့တိုင်းဆုံးသာကြွတယ်ကြွားရင်အဲ့ဒီခွေးလေးကအောက်ကနေဝှက်ပြီးတော့မျောနေပစ္စည်းကဗုဒ္ဓကစွန့်ပုံမေးရင်နှိုးနဲ့ချက်တာတဲ့ထမင်းငယ်လေးကိုသူချာချာကြွေးတာချာကြွေးတော့ခွေးလေးကပစ္စည်းကဗုဒ္ဓပေါ်မှာတန်ရောစင်ဖြစ်နေနော်တန်ရောစင်ဖြစ်နေအဲ့ဒါနဲ့ပတ်သက်ပြီးပြောလို့ရှိကြတယ်ခွေးပဲဖြစ်ဖြစ်ကြောက်ပဲဖြစ်ဖြစ်ကိုစားနေတဲ့နေရာပါမျောနေလို့ရှိရင်ကြွေရတယ်မကြွေလို့ရှိရင်ရညှိုးဖွဲရတယ်သူတို့ကသူကြီးပဲစားတာကတော့မပေးဘူးလို့တွေးဒါတော့ဖြစ်နိုင်တော့သူကြီးပဲစားတယ်ငါတော့မကြွေဘူးဆိုပြီးတော့အဲ့ဒါကြောင့်မို့ပစ္စည်းကဗုဒ္ဓကလည်းထမင်ငယ်လေးချာချာကြွေတော့ခွေးလေးကတန်ရစဉ်ဖြစ်နေပစ္စည်းကဗုဒ္ဓသွားရင်လိုက်ပို့တယ်သွားကျူတယ်အဲ့ဒီလုံးလုံးအဲ့ဒီခွေးလေးကလိမ်မာတော့တော့အကြောင်းသားအဲ့ဒီခွေးလေးကိုပို့ချစ်တယ်သူမအားရင်ပစ္စည်းကဗုဒ္ဓကိုရှောက်ထားတယ်ဒီခွေးလေးလွတ်လိုက်ပါပဲဗျာရှင်ဗျာတပီတော့မအားတဲ့အခါမှာခွေးလေးလာလို့ရှိရင်ရှင်ဗျာကြွားခဲ့ပါတော့တယ်တော့တော့ပင်အဲ့ဒီခွေးကဘလောက်လိမ်မာတော့ဆိုရင်ပစ္စည်းကဗုဒ္ဓကသွားတဲ့လမ်းမှာမွေတွေပါနေရှိပါသလိုချုံပုတ်တွေပါနေအကုန်လုံးဟောက်ခွေးတန်ပေးသွားတာဟောက်နေအကုန်လုံးနော်ပစ္စည်းကဗုဒ္ဓသွားမဲ့လမ်းမှာနောက်ဆက်တိပစီအောင်ဟောင်းပြီးတော့သူကရှေ့သွားတယ်ပစ္စည်းကဗုဒ္ဓကိုကာကွယ်တဲ့အနေနဲ့အဲ့လိုဟောင်းပြီးအဲ့လိုနေရင်ကနေပြီးတော့ခွေးဆိုတာအသက်မှသိရှိတော့မှာမဟုတ်တာအဲ့ခွေးလေးကဟောင်းရင်နဲ့နောက်ဆုံးမှာခွေးလေးကသေသွားတယ်သေသွားတဲ့အခါကျတော့တပရိသတ်တက်ပြေးပါနတ်သားသွားဖြစ်တယ်အဲ့နတ်သားဖြစ်တဲ့အခါကျတော့သူတို့တို့လေးပြောတာကတယုဇနာလောက်ကကြားတယ်နော်ပစ္စေကဗုဒ္ဓဘောအရုံကဟောင်းပြီးတော့ကုသိုလ်လုပ်ခဲ့လို့အတန်ကောင်းသွားတာတခြားနတ်တိပြောတဲ့အတန်နဲ့မတူသူပြောလိုက်ရင်နတ်ပြည်တစ်ပြည်လုံးဟိမ့်ထွက်သွားတာဒါဟုတ်နိုင်နေနော်ကုသိုလ်ပဲအဲ့တော့အတန်ကတော့ကပ္ပစမဟုတ်ဘူးသို့တော့အတန်နဲ့ဆိုင်ရာယုတ်တရားကံကြောက်ဖြစ်တာနော်အတန်ထွက်တာကြတော့စိတ်ကြောက်ပဲဖြစ်တယ်ဥရုကြောက်ပဲဖြစ်တယ်အဲ့ဒါကြောင့်အဲ့ဒီနတ်သားကိုခေါ်သက်ကနတ်သားလို့ခေါ်တယ်အတန်ကောင်းကြီးခေါင်းလောင်းတို့စီတို့လှူပြီးတော့အတန်ကောင်းပြားစေတို့ဆူတောင်းအတန်နဲ့ပတ်သက်တာလှူပြီးတော့ဆူတောင်းတချို့อ่ะနော်အဲ့တော့ဆူပတောင်းလည်းပဲအဲ့ဒီခွေးလေးကဟောင်းတာတဲ့နေပဲအတန်ကောင်းတာရသွားတယ်သူပြောလိုက်တဲ့အတန်ဒါဟိနေငယ်ငယ်တော့ငါစကိုင်းတော့ပါဆရာတော်ကြီးဒီမှာတွေ့ဘူးတယ်အဲဆရာတော်ကြီးကြောက်ပေါ်အဲ့စကားပြောရင်ဟိုသုံးလေးကြောက်ကကြားတယ်အကျဲ့ကြီးပဲပေတော့မှတူတူပဲပြောနော် တို့ပြောလို့ကိုမရဘူးတဲ့သူလေအသက်ကြီးကတာမြည်တယ်တိလာပေတယ်လေဝိရကြတယ်မိုက်ပါလို့မဟုတ်ဘူးမိုက်ပါတာမဟုတ်ဘူးမိုက်မပါဘဲနဲ့ကိုတန်ကြီးကျဲနေတယ်နော်အသက်နဲ့ပတ်သက်တာအဲ့ဒါမျိုးအဲ့တော့ဟုတ်ပြီနာရဲကြတဲ့အတန်ဒီစိတ်ကြောင့်ဖြစ်တဲ့အတန်ရဲ့ဥဒုကြောင့်ဖြစ်တဲ့အတန်ရဲ့ကံရှိလာလို့ရှိရင်ကျေလောင်ကသူများရဲ့ပူကျေနိုင်တယ်အတန်ကောင်းတာကြည်လင်ပြတ်တာအတန်ချူတာအတန်အေးပြတာမြတ်စွာဘုရားကျတော့အတန်ရှင်မျိုးရမြတ်စွာဘုရားရဲ့အတန်ကောင်းကရှင်မျိုးပါတော့ပြတ်တာတဲ့ကြည်လင်နဲ့ချူတဲ့နော်နှလုံးနဲ့စိတ်တဲ့နားတဲ့ဝင်အဲ့ဒီအရေးပေါ့အတန်ရှင်မျိုးဆိုရရှိတယ်ဝိတ္တတာပိစုဝေကြည်ရာဖရာအတန်လေးတွေ့လိုက်လူတဲ့နားလေသဝတိယကြားလို့မဝဘူးတချို့တန်ကြတော့ကြည်အော်နေသလိုပဲမကြားချင်ဘူးနော်သူတန်ကြီးအစိုးရနားတော့လို့မကောင်းဘူးဆိုရရှိတယ်နားတော့လို့ကောင်းတဲ့အတန်ကြတော့သဝတိယနားလို့ကောင်းတယ်ရှင်နေကိုဤနေတာပဲဒီတန်နေကြအတော့အတန်ရဲ့အင်္ဂါရတ္တရာရှိသေးတယ်အဲ့ဒီလိုသို့တော်အတန်ဆိုတာကံနဲ့မဆိုင်ဘူးလို့ပြောတာဟာဖြစ်ပေါ်လာတဲ့အတန်ကိုပြောတာသို့တော်အတန်ဆိုတာအတန်ဦးကဖြစ်လာတာဖြစ်တယ်နော်ပထဝီဓာတ်နဲ့ကမ္မဇာပထဝီနဲ့စေတဇာပထဝီနှစ်ခုပေါင်းဆက်လို့အတန်ဖြစ်လာတာဖြစ်တော့ကြောင်းကုသိုလ်ရှိတဲ့ပုဂ္ဂိုလ်ရဲ့ပထဝီကမ္မဇာပထဝီဟာသူများတဲ့ပုကောင်းနော်သူများတဲ့ပုကောင်းအတန်ပုကောင်းအဲ့လိုဆိုလို့လေသို့တော့ပစ္စုပန်အတန်ပေါ်လာတာကြတော့စိတ်ကြောင်းဥဒုကြောင်းဒီနှစ်ခုကြောင်းဖြစ်တာအဲ့ဒီနှစ်ခုကြောင်းဖြစ်တာအာဟာရကြောင်းဖြစ်တာမရှိဘူးလားလို့ဆိုငယ်ငယ်တုန်းကတော့ဖြစ်တဲ့ထင်ကြတာစပိတယ်မှာတော့စိတ်နဲ့ဥဒုနှစ်ခုပဲပြောတာအာရာကြောင့်ဖြစ်လားမဖြစ်ဘူးလားမသိဘူးငယ်ငယ်တုန်းကတော့ဝိနည်းစာပြပေါ်မှာစပြကြတဲ့အခါမှာကုသလုပ်တာကပြလေးရေးထားတယ်သိနောလွေကျူစေယူပတဲ့ကောသမယာယိနင်းနောအတန်ရွှေဩဩဆိုပြီးတော့အဲ့ဒီရစာဝရလို့ရှင်းတကောင်းတယ်ဆိုပြီးတော့နှုတ်ကြတယ်ဒါလေအတန်ဦးပဲပြင်တာပဲဖြစ်တယ်နော်အတန်ကိုဖြစ်စေတာပုဂ္ဂိုလ်အတန်ဦးကိုပြင်ပေးတာနော်စောင်းကြည့်ပါလားစောင်းကျူတင်လိုက်ရင်အတန်ကတပြူယော်တယ်တပြူတင်လည်းမတင်ယော်လည်းမယော်ဘူးဆိုရင်တန်လည်းရတာအဲ့ဒီဘောပဲဖြစ်တာနော်ဒါကြောင့်ဘုအဘိဓမ္မာသဘောရမှတ်ရမယ်ဆိုရင်အတန်ဒီစိတ်နဲ့ဥတုနှစ်ခုတည်းဖြစ်တယ်။ကံဆိုရတော့အတန်ဖြစ်တဲ့နေရာလေးနဲ့ပတ်သက်ပြီးပြောတာ။ဒါကြောင့်ခုနာဆိုရကြတော့ကံကြောင့်ဖြစ်တယ်။အတန်ကြတော့စိတ်ဥတုကြောင့်ဖြစ်တယ်။အဲ့ဒီယုံနှစ်ခုပေါင်းစုံလိုက်တဲ့အခါကျတော့ဗျအတန်ကြတဲ့စိတ်ဆိုပေါ်လာတယ်။ဒါအကျဉ်းရဲ့အလို့မှန်မယ်နော်။အဲ့ဒီလိုကမ္မထံရှုရမယ်ယုတ်ကိုရှာတွေ့တာတိတာကိုညတ္တပြိညာလို့ခေါ်တယ်တိရမယ်ဟာဟုတ်တိတာပဲဒါနော်ညတ္တဆိုတာရှုပဖို့ရတိရမယ်တရားကိုပြိညာပိုင်ချာပြီးတော့တိတာဩတိချတိစိတ်ဆိုတာဟာနာလေကောင်းမအတန်နဲ့လဲဆုံးမဒီနှစ်ခုကိုကြောက်ပြုတ်ပြီးမှဒီဇတိစိတ်ဆိုတာဖြစ်တယ်ဆိုတာကိုသိလာတာညတာပြိညာခေါ်တယ်အဲ့ဒါကိုမှတမတတညာနဲ့ရှုဖို့ကိုမြတ်စွာဘုရားအခုလို့ခေါ်တယ်သောတံအဋ္ဌိဆံဝိပရိနာမိအညတာဘဝိဒီသောတပတရသောတပတ္တရယုတ်ဟာတဲ့ဖြစ်ပြီးပြတ်သွားတဲ့ယသဖြစ်တယ်တဲ့ဝိပရိနာပိပြောင်းလဲသွားတဲ့ယသဖြစ်တယ်အညတဘဝိ တပြို့တဖုံပြောင်းသွားတဲ့ရတာဖြစ်တယ်ဆိုလိုတာကနာသည်အနေဆာဒါသမတရညာနဲ့ရှုခိုင်းတာနာမပြေဘူးဆိုတာကိုရှုရသို့တော့အဲ့ဒီတဲ့ရှိပိုင်ဒိဋ္ဌိဝိသုဒ္ဓိဖြစ်ဖို့ကြတော့ဘလို့ရှုတာတော့ဆိုနာသည်နေတ္တမမငါမဟုတ်ဘူးနေတော့ဟမတမိငါရဲ့ဖြစ်မှုမဟုတ်ဘူးနမိတော့အတ္တငါကိုယ်တိုင်လည်းမဟုတ်ဘူးဟောအဲ့ဒါကြတော့တဏမနာဒိဋ္ဌိဒိဋ္ဌိဝိသုဒ္ဓိဖြစ်အောင်ငါခြေကအဲ့လိုရှုတာတမဲတိမမအဲ့လိုမပါတော့ဘူးနော်အဲ့ဒီလိုမပါတော့ဘူးဘာဖြစ်လို့ဒီသုံးပါမဟောတော့ဆိုရင်ဝိပဿနာရှုနေတဲ့ယန္နေရအဲ့ဒါတွေသိပြီးသားဖြစ်သွားပြီငါမဟုတ်ဘူးဆိုတာသိတယ်နော်နာငါမဟုတ်ဘူးအတန်ကလည်းငါမဟုတ်ဘူးငါလည်းမဟုတ်ဘူးတဘာဝတရားသက်သက်ပြတာဖြစ်တယ်နာကကံကြောင့်သာဖြစ်တယ်အတန်ကစိတ်ဥဒ္ဓုကြောင့်ဖြစ်တယ်ဆိုတော့သိပြီးသားဖြစ်နေပြီအဲ့ဒါကြောင့်ဘုလို့ငါမဟုတ်ဘူးဆိုတာကိုထဲမပြောတော့ပြဆက်ပြနော်အဲ့တော့ဝိပဿနာရှုနေကပြောတော့တော်တန်အနေဆာဝိပရိနာမိအညတဘာဝိနွားနာဆိုတဲ့ယုန်ညာဟာမမြဲဘူးပြောင်းလဲတတ်တဲ့တမျိုးတစ်ပုံဖြစ်တတ်တယ်ထို့တူပဲတတ္တာအနေဆာဝိပရိနာမိနောအညတဘာဝိနောအတန်ဆိုတဲ့ယုတ်ကလည်းပဲမမြဲဘူးပြောင်းလဲတတ်တဲ့တမျိုးတစ်ပုံဖြစ်သွားတတ်တယ်ဆိုပြီးတော့ဣတိတံဒွာယံသတိစေဝဖြာတင်စာဆိုလိုတဲ့နေပဲကနာယောအတန်ယောဒီနှစ်ခုလုံးဟာဒီနှစ်ခုလုံးဟာနော်လှုပ်ဒီငိမ့်တဲ့အရာတွေမဟုတ်ဘူးရှုပ်ဒီဖြစ်ပြီးတော့ပြက်သွားတဲ့လှုပ်ရှားနေတဲ့အရာတွေသာဖြစ်တယ်ဘယ်အမှခိုင်မာတာမရှိဘူးလို့ပြောတာနော်စလာဆိုတာလှုပ်ရှားတယ်ပြတ်တာဆိုတာလည်းရင်ရိုက်နေတယ်လှုပ်ရှားတယ်ရင်ရိုက်တယ်ဒီနှစ်ခုလုံးဟာငြိမ်းနေတာမဟုတ်ဘူးလို့ဆိုလို့နာကလည်းဖြစ်ပြီးပြတ်သွားပြန်အတန်ကလည်းပေါ်လာပြီးပြောက်သွားတယ်အဲ့ဒီနှစ်ခုလုံးဟာစလာပြတ်တာလှုပ်ရှားရင်ရိုက်နေတဲ့အရာဖြစ်တယ်ဆိုပြီးတော့အနေဆာမမြဲတဲ့တရားဝိပရိနာမိပြောင်းလဲတဲ့တရားအညတဘာဝိတမျိုးတပုံဖြစ်တတ်တဲ့တရားပဲလို့ဟောဝိပဿနာရှုဖို့အဲ့ဒီဟာလေးကိုဟောတာနော်နာနဲ့ပတ်သက်ပြီးတော့နောက်တော့ဆက်ပြီးတော့ကြည်နာရဲ့နာရဲ့အတန်ရဲ့ဒီနှစ်ခုမမြဲဘူးဆိုတာကိုကြည်ပြီးတော့သူတို့နှစ်ခုကိုအကြောင်းပြုပြီးတော့ဖြစ်လာတဲ့ဇာတိစိတ်ကရောမြဲသလားအရိယာသိစိတ်ကလည်းပပြေမှုဆိုတာကိုသောတာဝိညာဏအနေဆဝိပရိနာမိညတာဘဝိဇာတိစိတ်ကလည်းပဲတဲ့မပြေဘူးပြောင်းလဲတတ်တယ်တမျိုးတစ်ပုံဖြစ်တတ်တယ်ဆိုပြီးတော့မြတ်စွာဘုရားဘလို့ကြောင်းပြတော့ဆိုရင်နော်သောတာဝိညာဉ်စိတ်ဆိုတာသူကသူဖြစ်တာမဟုတ်သောတာပတာရာတော့ပွေးကြတဲ့ပါတယ်ပြောကံကြောင့်ဖြစ်တာဟုတ်လားမွေးရပါလားအတန်ဆိုတာတော့ပစ္စုပန်ဖြစ်လာတဲ့ဟာဒီသောတာဝိညာဉ်စိတ်ဆိုတာကြတော့ခုနကနာနဲ့အတန်ဒီနှစ်ခုပေါင်းစပ်လိုက်မှသူကပေါ်လာတာနော်ပေါ်လာတာအဲ့တော့ရသဗျာပါပြောတော့ဆိုယောပိဟေတုယောပိပစ္စယောသောတာဝိညာဏတဥပါရာယဒီဇာတိစိတ်ဖြစ်ဖို့နာဆိုတဲ့အကြောင်းတရားအတန်ဆိုတဲ့အကြောင်းတရားနှစ်ခုဟာလေးပဲတဲ့အနေဆာမပြေဘူးတဲ့နော်ဆိုလိုတာကနာကလည်းမပြေဘူးအတန်ကလည်းမပြေဘူးမပြေတဲ့အရာနှစ်ခုကိုဆွဲပြုတ်ပြီးတော့သောတာဝိညာဉ်စိတ်ဆိုဖြစ်တယ်အဲ့တော့စဉ္ကျင်သုံးသပ်ဖို့ဘယ်လိုဟောတော့မပြေတဲ့အကြောင်းတရားကိုဆွဲပြုတ်ပြီးမှဖြစ်လာတဲ့ဇာတိစိတ်ကဘယ်လိုလုံးမြဲမလဲ။ဒါကြောင့်ဆင်းရဲတဲ့ဤကိုဟောတာနော်။မြတ ျက်စိကလည်းမမြဲဘူးနားကလည်းမမြဲဘူးမမြဲဟိုမျက်စိနဲ့ဟိုနားကလည်းမမြဲဘူးအတန်ကလည်းမမြဲဘူးမမြဲတဲ့နားနဲ့အတန်နှစ်ခုကိုကြောက်ပြုမှဖြစ်လာနိုင်တဲ့ဇာတိစိတ်ဆိုတဲ့သောတာဝိညာဉ်စိတ်ကဘယ်လိုလုပ်မြဲမလဲသိတတ်တဲ့အမိဖေးကအမိကလည်းသိတယ်အဖေးကလည်းသိတယ်အဖိုးဘွားတွေလည်းသိတယ်သေးတဲ့အမိဖေးကပူရတဲ့သားသမီးကဘယ်လိုလုပ်မသိပဲနေမလဲဒါရှင်းရှင်းလေးစဉ်းစားတာနော်နော်နားလည်းမမြဲဘူးအတန်ကလည်းမမြဲဘူးမမြဲတာကိုကြောင်းပြုပြီးတော့ဖြစ်ပေါ်လာတဲ့သောတာဝိညာဉ်စိတ်ကဘယ်လိုလုပ်မြဲမလဲလူတွေကမြဲတဲ့ထင်နေလို့ပြတ်သွားပြမမြဲဘူးဆိုတော့အဲ့လိုရှင်းပြတယ်နော်မမြဲတဲ့အကြောင်းတရားကိုအကြောင်းပြုဖြစ်ဖြစ်တဲ့သောတာဝိညာဉ်စိတ်ဟာဘယ်လိုလုပ်ပြီးတော့ပြဲတိုင်းမလဲတဲ့ဒါဝိပဿနာရှုဖို့ပြောတာဒါဝိညာဉ်နဲ့ပတ်သက်ဝိပဿနာရှုတာပြီးတဲ့အခါကျတော့ယာခောဘိကွေဣမိတံဒိဋ္ဌံဓမ္မနံသင်္ကတိတဲ့အခုပြောတာသုံးခုဖြစ်သွားပြီနော်နာကတစ်ခုအတ္တငါတစ်ခုဒီနှစ်ခုပေါင်းစုံလိုက်တဲ့အခါမှာဇာတိစိတ်ဖြစ်လာတာတခု၃ခုနော်၃ခုအဲ့ဒီ၃ခုပေါင်းစုံသွားတာကိုဖတ်တာလို့ခေါ်တယ်ဆိုလိုတာက၃ခုပေါင်းလိုက်တာနဲ့တပြိုင်နဲ့ဇာတိစိတ်ဖြစ်လိုက်တာနဲ့တပြိုင်နဲ့အဲ့ဒီဇာတိစိတ်မှာရှင်နဲ့ဖတ်တာဆိုပေါ်လာတယ်ဖတ်တာထင်ရှားလာတယ်ဇာတိစိတ်နဲ့အတူဖြစ်တာပဲသူကနော်နာကိုအမိပြုပြီးတော့ဖြစ်လို့သောတာတံဖတ်တာလို့ခေါ်တယ်။နာနဲ့ပတ်သက်တဲ့ဖတ်တာ။အဲ့တော့နာရဲ့အတန်ရဲ့ဇာတိစိတ်ရဲ့ဒီသုံးခုဆုံးလိုက်တဲ့အခါမှာသောတာတံဖတ်တာအကြာအယုံနဲ့ဆုံးစည်းမှုဆိုတဲ့ဟာတစ်ခုပေါ်လာတယ်။အဲ့ဒါကိုဖတ်တာလို့ခေါ်တယ်။နော်တာတာရတာပစ္စယဖတ်တော်ပဋိစ္စသူဘာကြတော့အဲ့လိုခေါ်တယ်နော်ပါလို့လို့ဆိုနာကအာရတာတွေမပါရတယ်တာလာရတာပစ္စယဖတ်တော်ဒီမှာသောတာယတနာဆိုရဲအာရဏကြောင့်ဖတ်တာဖြစ်တာနော်တာတာရတာပစ္စယဖတ်တော်အဲ့ဒီသုံးခုပေါင်းလို့ဖြစ်လာတာကိုသောတာတပ္ပတ္တလို့ခေါ်တယ်တဲ့အဲ့ဒီသောတာတံဖတ်တာဟာလည်းပဲအတိစာပဲမပြေဘူးလို့စဉ်းကျင်သုံးတတ်တယ်ပြီးတော့ကြိုးကြောင်ဆင်းရဲတဲ့အခါမှာမမြဲတဲ့နော်မမြဲတဲ့သောတသပတကိုသောတသပတဟာမမြဲတဲ့အရာဝတ္ထု၃ခုကိုအကြောင်းပြုပြီးတော့မှဖြစ်ရတာဖြစ်လို့မမြဲတဲ့သောတမမြဲတဲ့တတ္တမမြဲတဲ့သောတဝိညာဉ်စိတ်အဲ့ဒီ၃ခုကိုမိပြုပြီးဖြစ်ရတာဖြစ်လို့သောတာတံဖတ်တာဆိုရယ်ဖတ်တာလည်းဘယ်လိုလုံးမြဲမလဲဒါကြိုးကြောင်ဆင်ញင်တာနော်ဘယ်လိုမှမမြဲနိုင်ဘူးဆင်ញင်ပြီးတော့ရှိပါဟောတော့ဆိုဖတ်တာပေါ်လာတာနဲ့တပြိုင်တည်းဖတ်တာပစ္စယဝေဒနာဖုထောဝေဒိတိထိလာလို့ရှိဒုက္ခဒုက္ခဆိုပေါ်လာတယ်နော်ထိတာနဲ့ဒုက္ခဒုက္ခပေါ်တယ်ဘယ်လိုလို့ပေါ်တာတုံးစင်ကိုကြိုက်မကြိုက်ခန္ဓာရဲ့ရှိမရှိနဲ့ပတ်သက်သွားတာအခုလို့ပူအိုက်တဲ့နှွေရသည်မှာလေးလေးစသဘောကြသွားဒုက္ခဝေဒနာ easy to accept လက်ခံလွတ်လွတ်သွားတယ်အဲအခုလို့ပူအိုက်တဲ့နေရာမှာမိဘူးကြီးနဲ့ကြုံလိုက်ပဲဆိုရင်ဘယ်သူမှမခံနိုင်ဒုက္ခနော်အဲ့ဒါလို့အာယုန်နဲ့ပတ်သက်ပြီးဒုက္ခဒုက္ခဆိုဖြစ်လာတယ်အဲ့ဒါကိုပြောတာဖုတ်တော်ဝေဒိတိအယုန်နဲ့စိတ်ထိတွေ့လိုက်တဲ့အချိန်မှာထိတွေ့ချက်ကခံစားလို့ရှိရင်ဒုက္ခဝေဒနာဖြစ်တယ်မခံစားလို့ရှိရင်ဒုက္ခဝေဒနာဖြစ်တယ်။ဟောဖတ်တပစ္စယဝေဒနာအဲ့ဒါကိုဟောတယ်နော်။တခါဖုတ်ထောစေတေတီအဲ့လိုတွေ့လာတဲ့အခါမှာနော်စိတ်ဆော်မှုလှုပ်ဆောင်မှုတွေဖြစ်လာတယ်။လှုပ်ကောင်းတာဆိုရင်ရကျင်တဲ့စိတ်မကောင်းတာဆိုလို့ရှိရင်ဖယ်ရှားခြင်းနဲ့စိတ်အဲ့ဒါတွေပေါ်လာတယ်ဒါကသင်္ခါရခန္ဓာဖြစ်ပေါ်ဖုတ်တော်သစ္စာတတိမှတ်မိသွားတယ်ဒီအတွေ့ဆိုမကောင်းဥပပေတူတွေမှတ်ထားတာလေပြီးတွေ့ပြူတယ်ဆိုသိသွားမ ပထမဆုံးကဆိုအတိမမဟုတ်ဘူးလေမိတွေ့ရင်ပူတယ်ဆိုတာနောက်ကျသိသွားအဲ့ဒါကိုသင်္ကြန်လို့ခေါ်တယ်ထိတွေ့ပြီးတဲ့နောက်မှသိသွားတယ်သင်္ကြန်နာတိသင်္ကြန်ခန္ဓာဖြစ်တာအဲ့တော့ပေါင်းလိုက်တဲ့ဆိုရင်အဋ္ဌိတိပိဓမ္မာဒီတရားတွေအလုံးဟာလဲဆလာပြတာလှုပ်ရှားနေတယ်ရေရိုက်နေတယ်မတိကျင်ကြဘူးအနိစ္စဝိပရိနာမိနောမမြဲဘူးပြောင်းလဲတတ်တယ်တမျိုးတဖုံဖြစ်တတ်တယ်လို့အဲ့တော့ရှုွယ်နေတယ်ဘာတွေပေးလိုက်တာတော့ဘယ်နှပုတ်ပေးလိုက်တာတော့ဆိုလို့ရှိရင်မြတ်စွာဘုရားကနော်တရားကိုပြန်ကောက်ကြည့်လိုက်လို့ရှိရင်သောတာဆိုတဲ့သောတာပတ္တရာဆိုတဲ့နာအဲ့ဒါကိုလည်းရှုတယ်တတဆိုတဲ့တတယုတ်ကိုလည်းရှုတယ်ဒီနှစ်ခုဆုံးခြင်းကြောင့်ဖြစ်လာတဲ့သောတာဝိညာဉ်စိတ်ကိုလည်းရှုတယ်အဲ့ဒီသုံးခုဖြစ်လာလို့ထိတွေ့လာတဲ့ဖတ်တာဆိုတာကိုလည်းရှုတယ်ဖတ်တာကြောင့်ဖြစ်ပေါ်လာတဲ့ဝေဒနာဆိုတာကိုလည်းရှုတယ်ပြီးတော့စေတနာကိုရှုတယ်သင်ညာကိုရှုတယ်ဟောဆက်စက်ကသုံးပါကြတော့ဝေဒနာပစ္စယတဏှာပါထဲရှုထားတယ်6ခုရှုတာဟောအခုကရှုခွဲ့တစ်မျိုးပြေးထားတာမြတ်စွာဘုရားဟောအဲ့တော့ဒီသဘာဝတရားတွေဟာအကြောင်းကိုမိပြီးတော့ဖြစ်ကြတာသူတို့ကိုယ်တိုင်ဖြစ်နိုင်စွာမရှိကြဘူးအကြောင်းမူမိပြီးတော့ဖြစ်တာဒါကြောင့်မလို့အလုံးဟာတည်ငြိမ်မှုမရှိဘဲနဲ့ဖြစ်ပြီးပြတ်သွားတဲ့အရာတွေသာဖြစ်တယ်ဆိုတာဝိပဿနာရှုပါလို့ပြောဆိုပြကတွာရဝိပဿနာရှုနေကောနားနဲ့ပတ်သက်ပြီးခုလိုဟောတယ်ဒါလေးကိုမှတ်သားပြီးတော့ကိုခန္ဓာကိုယ်မှာရှိတယ်တခြားသဘာဝတွေမသိတယ်ဒါလေးကိုသိအောင်လုပ်ပြီးတော့အကျဉ်းကြီးထပ်ထနော်မမြဲတာကိုသိအောင်ရှုမယ်ဆိုရင်တွားရဝိပဿနာဖြစ်ပါတယ်လို့နော်အတိအကျဖြစ်ဖို့လို့တယ်ဒါကြောင့်တရားချင်းကသူတို့စီပြိဿပေါင်းတို့မြတ်စွာဘုရားဟောတဲ့တွားရဝိပဿနာဆိုတာကိုယ်တဏ္ဏမှာတကယ်ရှိနေတဲ့သဘာဝတရားတွေဟိုအရှိတိုင်သိပြီးတဲ့နောက်မှာမမြဲတဲ့သဘောနဲ့ဆင်ခြင်သုံးသပ်မှုပဲဖြစ်တယ်ဆိုတာကိုမှတ်သားပြီးတော့ဝိပဿနာတရားဖြစ်ပွားအောင်ကြိုးစားအားထုတ်နိုင်ကြပါစေကုန်သတည်းရှိစေချာအရှင်ဘုရား
ဘ
ုရားတို့ဤတော်တို့သည
်
ဓမ္မတိညာ
ဘ
ုရားရှိမှတာလင
်
နိဗ္ဗာန်ချမ်းသာကိုမြမပြုနိုင်ပါသောကြောင
့
်ဓမ္မတိညာရရှိစေရန
်
ရှိတန်ညာလည
်း
ဓမ္မသဘေ
ဆ
င်ကျင်ပ
ါ
ပြုလို့ကြ၍အမတာဒါန
ာ
မတာဒါနာတရားလူတော်ကိုပြေလူကြပါကုန်၏တရားတော်မြတ်ကိုယုတိလေးပြည့်စွာမမတသာသာအာယုန်ထားလျက
်
နာကြကြပါကုန်၏တရားတော်မြတ်ကိုတတ္တပဝုထုစုစုလိုဖြင့
်
ပူဇော်ကြပါကုန်၏ယနေ့ယခုအထုပြုလို့ကြရသောဤကောင်းမှုသည
်
နိဗ္ဗာန်ချမ်းသာ၏အကြောင်းတော်ပံဖြစ်ပါစေတည
်
းဤကောင်းမှု၏ဘုရားကကိုအမိယဖာအဖို့ဖာဆွေမျိုးဇာတိတို့အ
ား
ကုသိုလ်အမြ
တ
်ဝေငါပါကုန်၏သာသနာတော်ဆောင်တဲ့လောကသောဏတ္တဝါလော
က
သောဏတ္
တ
ဝါကုသိုလ်အမြကုသိုလ်အမြဝေငါပါကုန်၏ဝေငါပါကုန်၏31ဘုံ
31
ဘုံဇဏိကုံသော
ဇ
ဏိကုံသောလုံးစုံမြစွာ
လ
ုံးစုံမြစွာတတ္တဝါတို့သည
်
တတ္တဝါတို့သည်ကုသိုလ်အမြ
ကုသိုလ်အမြ
ကိုစီရာကြကုန်သည်ဖြစ်၏
ကုသ
ိုလ်
အမ
ြကိုစိတ်တပြာ
ကိုစိတ်တပြာ
ချမ်းသာကြသည်ဖြစ်ကြပါစေကုန်သတည်း